ုံးနဲ့အမေရိကန်ဖြစ်နေတဲ့ကုန်သွယ်ရေးပြဿနာကအမေရိကန်နည်းပညာလုပ်ငန်းတွေကိုထိခိုက်တယ်ဆိုတာပို့ပြီးတော့သိတာလာပြီနော်ကိုသားညုံ
။အထူးသဖြင့်အမေရိကန်ကထိပ်တန်းနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Apple ကုမ္ပဏီကသူ့ပြိုင်ဘက်လုပ်ငန်းတွေနဲ့ရှင်ပြိုင်တဲ့နေရာမှာတပန်းရှုံးစီတယ်ဆိုတာကိုသမ္မတဒေါ်နယ်ထရန့်ကိုပြောတယ်ဆိုတာကိုသမ္မတကပဲပြန်ပြောပြတာမဟုတ်လားဗျ။
Apple CEO Tim Cook နဲ့သမ္မတ Trump တို့ August 16ရက်နေ့တုန်းကညစာစားကြရင်းနဲ့ Tim Cook ကသတိပေးတာရှင့်အမေရိကန်နဲ့တရုတ်ကြားမှာကုန်သွယ်ရေးပြဿနာဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်သွင်းကုန်ခွန်တွေအပြန်အလှန်ကောက်နေကြတယ်။တရုတ်ကပို့တဲ့ကုန်တွေကိုအမေရိကန်ကသွင်းကုန်ခွန်ကောက်တော့တရုတ်မှာထုတ်လုပ်ရေးပိုင်းလုပ်နေတဲ့ Apple လုပ်ငန်းကိုတိုက်ရိုက်ထိမယ်လေ။အထူးသဖြင့် September 1ရက်ကစပြီးတော့တရုတ်ကပို့တဲ့ပစ္စည်းတွေကိုသွင်းကုန်ခွန်10ရာခိုင်နှုန်းကောက်မယ်ဆိုရင်တေချာပေါက်အခွန်ပေးရမလို့ဖြစ်နေတာက Apple ထုတ် iWatch နာရီတွေနဲ့Airport နှကြက်တွေပဲအခွန်ပိုပေးရမယ်ဆိုရင်ဈေးတွေပိုကြီးသွားမှာမို့ဝယ်သူတွေနည်းသွားနိုင်တယ်။ဒါကြောင့် Apple ကသူတို့အယောင်ထိခိုက်မှာကိုစိုးရိမ်နေတာ
။သမ္မတဒေါ်နယ်ထရမ့်ကတရုတ်ကုန်တွေကိုမဆုမြတ်မှုပြောသလိုပဲ September 1ရက်နေ့ကစပြီးတော့နောက်ထပ်သွင်းကုန်ခွန်10ရာခိုင်နှုန်းကောက်မဲ့အစီအစဉ်တဲမှာ smartphone တွေ laptop computer တွေ video game set တွေကို December 15ရက်နေ့ထိဆိုင်းထားပြီးမယ်လို့ December 15ရက်နေ့နောက်ပိုင်းသွင်းကုန်ခွန်တွေပေးရမယ်ဆိုရင် iPhone, iPad နဲ့ MacBook တွေဈေးကအနည်းဆုံး10ရာခိုင်နှုန်းကိုတိုးသွားနိုင်တယ်လေ။
Apple အတွက်ဝင်ငွေအများဆုံးရှာပေးနေတာက iPhone ရဲ့ဒါကြောင့် Tim Cook ကသူတို့ရဲ့အဓိကပြိုင်ဘက် Samsung ကအသာရသွားနိုင်တယ်လို့သမ္မတ Trump ကိုပြောတာပေါ့သမ္မတကလည်း Tim Cook ပြောတဲ့အချက်တွေကလက်ခံစရာကောင်းတယ်ဒါကြောင့်သူ့ဘက်ကစဉ်းစားနေတယ်လို့သတင်းတောက်တွေကိုပြောတယ်လေ
နောက်တစ်ချက်ကတော့ American နဲ့ South Korea ကြားမနစ်ကရထားတဲ့ကုန်သွယ်ရေးသဘောတူညီချက်အရ South Korea Electronic ပစ္စည်းတွေ American ကိုတွင်းလို့ရှိရင်အခွန်ပေးဆောင်စရာမလို Samsung ကသူ့ရဲ့ smartphone တချို့ကိုတရုတ်နိုင်ငံမှာထုတ်ပါတယ်ဒါပေမဲ့လေဗီယက်နမ်နဲ့အိန္ဒိယနိုင်ငံတွေမှာရှိတဲ့ Samsung စက်ရုံကနေလည်းထုတ်နေတာပါ။
Apple ကကြတော့ iPhone အပါအဝင်သူ့ရဲ့ကုန်ပစ္စည်းတော်တော်များများကိုတရုတ်မှာအဓိကထုတ်နေတာကိုသားညွန်ဦးရ။အခုနှစ်ပိုင်းနေအတွင်း iPhone တွေအယောင်ကအတော်ကိုနှေးနေတာပါ။ဒီလိုအခြေအနေမှာသွင်းကုန်ခွန်ပေးရလို့ဈေးတက်အောင်ပဲဆိုရင်ဝယ်သူတွေဘက်ကတခြားလက်ကင်ဖုန်းတွေကိုပြောင်းသုံးနိုင်တယ်လေ။နောက်အခုကိုပဲဒီကမ္ဘာစမတ်ဖုန်းဈေးကွက်မှာ Apple ကတတိယနေရာရောက်နေတာ။iPhone တွေအယောင်တွက်နေတော့ကတော့ Apple ကစမတ်ဖုန်းဈေးကွက်မှာနံပါတ်1ဖြစ်ခဲ့ပြီမဲ့အခုတော့ Samsung ကနံပါတ်1နေရာယူထားပြီနံပါတ်2ကတရုတ် Huawei ဖြစ်နေပြီလေ
သမ္မတ Trump လက်ထက်မှာ American နဲ့တရုတ်ကုန်သွယ်ရေးမမျှတဘူးဆိုပြီးတော့ကုန်သွယ်ရေးစာချုပ်တချို့ဖို့လုပ်ကြတဲ့ကကုန်သွယ်ရေးစီးပွားရေးကမောက်ကမဖြစ်တာပဲဗျအခုတရုတ်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးတင်းမာမှုကြောင့်မလို့တရုတ်စူအာနဲ့နှီးဆက်တဲ့ Huawei နည်းပညာကုမ္ပဏီကိုလည်းတန်ခတ်အရေးယူမှုတွေလုပ်နေတယ်ဒါပေမဲ့လို့အဲ့လိုမျိုးလုံလိုက်လို့ American လုပ်ငန်းတွေထိခိုက်တယ်ဆိုတာအစိုးရကိုယ်တိုင်ကတိတော့ပြန်ပြီးတော့ short order တွေလုတ်ပြန်ရော
Huawei ထုတ်ပစ္စည်းတွေတုံးလို့ရှိရင်လုံခြုံရေးစိတ်မချရတာကြောင့် American company တွေ Huawei နဲ့စီးပွားရေးမလုပ်ရလို့ထုတ်ပြန်ထားပြီးသား American နည်းပညာလုပ်ငန်းတွေအနေနဲ့သူတို့နည်းပညာတွေကို Huawei ကိုမရောရဘူးရောင်းမယ်ဆိုရင်ဒီအစိုးရစီကခွင့်ပြုချက်ယူရမယ်နောက် Huawei ရဲ့နည်းပညာပစ္စည်းတွေကိုလည်းမတုံးရဘူးလို့2019မေလတုန်းက American အစိုးရကကန့်သတ်ချက်ထုတ်တယ်အဲ့လိုထုတ်ပြီးတော့မကြခင်မှာပဲဒီပစ္စည်းနဲ့ဝန်ဆောင်မှုတချို့ကိုကန့်သက်ချက်တွေပြန်ပြီးရှော့ပေးခဲ့ပါတယ်။ကန့်သက်ချက်ရှော့ပေါ်တာရက်90ပြည့်ကန်ပြီမှာပဲနောက်ထပ်ရက်90ထပ်တိုးပေးပြန်တယ်
။ Huawei ရဲ့ပစ္စည်းကိရိယာတွေကိုတုံးနေတဲ့အင်တာနက်နဲ့ကျိုးမဲ့ဆက်သွယ်ရေးကုမ္ပဏီအသေးစားလေးတွေအနေနဲ့တခြားပစ္စည်းတွေနဲ့ပြောင်းသွင်းဖို့အချိန်လိုသေးတာမို့လို့ကန့်သက်ချက်ကိုဆိုင်းထားပေးတာလို့ American စီးပွားကူးသန်းဝန်ကြီး Wilbur Ross ကပြောတယ်လေ။ Huawei နဲ့စီးပွားရေးမလုပ်ရဘူးလို့ American စီးပွားကန့်သက်ချက်က Google ရဲ့ Android Operating စနစ်ကိုအတော်လေးထိခိုက်ပုံရပါတယ်။ကမ္ဘာမှာဒုတိယရောင်းရဆုံး Huawei ရဲ့ smartphone သစ်တွေဆိုရင် Android စနစ်ပါတော့မှာမဟုတ်ပါဘူး။ Huawei ကသူ့ရဲ့ကိုယ်ပိုင် operating system စနစ်ကိုနောက်ပိုင်းသုံးတော့မှာပါ
။ Huawei နဲ့ကုန်သွယ်ရေးစီးပွားရေးမလုပ်ဖို့ကန့်သက်ချက်ကို American အစိုးရကရက်90ထပ်ဆိုင်းထားလိုက်တာ American လုပ်ငန်းတွေရဲ့တိုက်တွန်းမှုကြောင့်ဖြစ်တယ်လို့ Newsweek Magazine ရဲ့အကြီးတန်းဆောင်းပါးရှင် Jonathan Broder ကအခုလိုပြောပါတယ်
။ There's been pressure on the president from these companies, American telecom companies, particularly those in rural areas.
American telecom company တွေတမရဘော်ဖိအားပေးမှုရှိပါတယ်။သူပြင်းနေဆက် data တွေက company တွေဆိုရင်သူတို့ internet ကွန်ရက်တွေအတွက် Huawei ထုတ်ပစ္စည်းကိရိယာတွေကိုတုံးကြတာပါ။ American company တွေနဲ့ Huawei စီးပွားရေးမလုပ်ရလို့တမရကမေးလာမှာမိန့်ထုတ်ခဲ့ပြီးတဲ့နောက်ပိုင်းသူတို့ရဲ့ဆက်သွယ်ရေးစနစ်မှာတုံးထားတဲ့ Huawei ပစ္စည်းတွေကိုတခြားပစ္စည်းတွေနဲ့အစားထိုးဖို့အတော်လေးစူးစမ်းပေမဲ့တိတ်မလွယ်လှပါဘူး။ကတ္တချက်ထက်ဆိုင်တဲ့ကြေညာချက်မထုတ်ခင်လေးတွင်အဲ့ဒီလုပ်ငန်းအကြီးအကဲတွေနဲ့သမရတွေ့ဆုံခဲ့တာပါသမရရဲ့မူကိုပြန်စဉ်းစားပေးဖို့သူတို့ပန်ကြားခဲ့ပါတယ
်အမေရိကန်ဆိုးရရဲ့ကတ္တချက်ကြောင့်အမေရိကန်ကုမ္ပဏီတွေဘက်ကပဲထိခိုက်တာမဟုတ်ဘူးဗျ Huawei လုပ်ငန်းလည်းအတော်လေးထိခိုက်ပုံရတယ်မဆူမမော်ရဲ့ဒီ Huawei ရဲ့နိုင်ငံတကာမှာ smartphone အယောင်ကိုအတော်လေးထိခိုက်တယ်လို့ Bloomberg စီးပွားရေးသတင်းတွေမှာဖော်ပြပါတယ် Huawei ကုမ္ပဏီရဲ့ကုမ္ပဏီတွင်းခန့်မှန်းချက်တွေအရအခု2019ခုနှစ်ထဲမှာ smartphone အလုံးတန်း60လောက်အယောင်ယော့သွားလိမ့်မယ်လို့ခန့်မှန်းထားတယ်တဲ့
2018ခုနှစ်တုန်းက Huawei ရဲ့ smartphone အယောင်က35ရာခိုင်နှုန်းလောက်တက်ခဲ့တာ အထူးသဖြင့်ဒီဥရောပဈေးကွက်ကိုတော်တော်လေးထိုးဖောက်နိုင်ခဲ့လို့ကမ္ဘာမှာစမတ်ဖုန်းအယောင်ရဆုံးနံပါတ်၁ကုမ္ပဏီဖြစ်လာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေတောင်ရှိခဲ့တာဒါပေမဲ့ Huawei စမတ်ဖုန်းတွေရဲ့အသက် Android စနစ်ကို Google ကသုံးခွင့်မပေးတော့သလို Google ရဲ့ App Store Google Play ကိုလည်းဆက်သုံးခွင့်မပေးတော့အတော်အထိနာစရာဖြစ်တယ်လေဖုန်းဝယ်တဲ့သူက Android စနစ်ကြောင့်အဓိကဝယ်ကြတာဆိုတော့ဖုန်းအယောင်ကြမယ်လို့သူတို့ခန့်မှန်းထားတာလည်းမမှားဘူးကိုသားညုံဟူရ
Huawei နဲ့ဆက်ဆက်နေတဲ့နောက်ထပ်လုပ်ငန်း46ခုကိုလည်းအမေရိကန်နဲ့ကုန်သွယ်ရေးမလုပ်ရစင်းထဲမှာထပ်သွင်းလိုက်တော့ Huawei အတွက်ထပ်ပြီးတော့အကျက်ရဲစရာဖြစ်တာပေါ့ဗျာ
တရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲမှာအမေရိကန်က Huawei ကိုတစားကမ်းလို့လုပ်နေတယ်လို့လေလာသူတွေကမြင်နေကြတာပါ Huawei အပါအဝင်တရုတ်လုပ်ငန်းတွေကိုထိခိုက်တဲ့အမေရိကန်ရဲ့စီးပွားရေးဖိအားကအမေရိကန်ကုမ္ပဏီတွေအပေါ်လဲတက်ရောက်မှုတွေရှိနေတာကြောင့်သွင်းကုန်ခွန်တိုးတဲ့ကိစ္စမျိုးကိုမလုပ်သင့်ဘူးလို့အမေရိကန်လုပ်ငန်းတွေဘက်ကပြောနေတာပါသူတို့ဖိအားကြောင့်ကန့်သက်ချက်တွေကိုအမေရိကန်ကရွှေ့ဆိုင်းနေဆိုပေမဲ့လုံးဝဖျက်လိုက်တာမျိုးမဟုတ်တဲ့အတွက်လက်လီအယောင်လုပ်ငန်းတွေမှာစိုးရိမ်မှုတွေကတော့ဆက်ပြီးတော့ရှိနေဆဲဖြစ်ပါရဲ့ရှင်